Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။သောရာရှင်များရှင်းလန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေညွှန်ကောင်းဆက်တာလိုက်ပါတယ်။ UAE အမေရိကန်တန်မြန်မာပိုင်းစီစဉ်က2018ခုနှစ်မေလ24ရက်ကာတာဝတီးနေ့နံနက်ခင်းအစီအစဉ်ကိုစိုင်းတိုမီတာ24.50နဲ့58တိုအတင်း UAE Facebook စာမျက်နှာဖြစ်တဲ့ UAE Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပါခင်ဗျာ။ဒီနံနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါမယ်။
မင်္ဂလာပါရှင်ကျမတို့ချင်းတို့သက်ပါဒီမနက်ခင်းတရင်တွေကိုဥကျော်ဆန်တန်နဲ့ဒီချိန်ညာပေးမှာပါအမေရိကန်ပြည်အောင်စုတွေကိုလူတွေတရားဝင်ရွှေ့ပြောင်းတာကိုဟန်တားဖို့မလုပ်တဲ့နိုင်ငံတွေအတွက်အမေရိကန်အစိုးရကထောက်ပံ့နေတိတိတသားရှော့ချမယ်ဖို့အတွက်အမေရိကန်သမ္မတဒေါ်လာထရမ့်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံနဲ့အမေရိကန်ဒေါ်လာနဲ့ငွေလဲလှယ်နှုန်းကိုပြန်လည်ပြီးပြန်ဆင်လိုက်ပါပြီဒီလိုထူးခြားတဲ့တရင်တွေကြားရမှာပါကိုဆမ်မွေ
ဟုတ်ကဲ့ကောင်းပါခင်ဗျာအဒီလိုတရင်တွေပြင်ညာပြီးနားဆင်ကြရမယ့်တရင်လွှာလေးတွေမှာဆိုရင်တော့
The greatest national endeavor of Myanmar today is to forge a lasting peace and putting an end to 7 decades.
မြန်မာနိုင်ငံကပြည်တွင်းစစ်ရဲဆဲတော်မှုတွေအစိုးရကအပြင်းထန်ကြိုးစားနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်သူဆန်းကပြောကြားတော်တာဖြစ်ပါတယ်။သတင်းတော်တင်ဆက်တဲ့အခါမှာအပြည့်စုံကြားကြပါမယ်။အဲ့ဒါအပြင်အတိတ်ခန့်လိုက်တဲ့ကုလတွင်းရေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအထူးညီလာခံရဲ့ဥက္ကဋ္ဌကိုတွေ့ဆုံခဲ့ကြတဲ့ဆိုတဲ့အကြောင်းရန်ကုန်မြို့ပေါ်မှာလေရင်မပြန်တမ်းဖို့ကန့်တတ်ထားတဲ့နေမြေတွင်းကိုအနိုင်ပြန်သွန်းသွားတဲ့ Emirates လေကြောင်းလိုင်းရဲ့ခီးတဲ့ရင်လေရင်မှုကိုအရေးယူဖို့မြန်မာဘက်ကသတိပေးတောင်းဆိုလိုက်တယ်ဆိုတာနဲ့ကျောက်နိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကျန်းမာရေးတည်ရှိကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှိုးဆော်ချက်ထုတ်ပြန်လိုက်တယ်ဆိုတဲ့အကြောင်းသတင်းတော်တွေတင်ဆက်ပေးဖို့ရှိပါတယ်။ပတ်စံကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါပါ။အခုတော့ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးတက်နဲ့ဦးကျော်ဆန်းသားတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့ကိုလူတွေတရားဝင်အများပြားဝင်ရောက်လာနေမှုကိုဟန်တားဖို့အတွက်လုံလုံလောက်မလုပ်ဆောင်ဘူးလို့ယူဆတဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအကူအညီပေးမှုတွေလျှော့ချပြီးတိတိကျကျအပြောင်းအလဲတွေလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့ဘယ်နိုင်ငံရဲ့လို့တော့သမ္မတထရမ့်ကအတိအကျမဖော်ပြပါဘူး။ဥပဒေရေးရာမူဝါဒအပြောင်းအလဲတွေပြုလုပ်ဖို့အတွက်ရည်ရွယ်တယ်လို့အင်ဂျီရောကလည်းခေါ်ဝေါ်ထားတယ်။အမေရိကန်လုံခြုံရေးဌာနရဲ့စီးပွားဘွဲကိုဘုတ်တခုနေ့ကနယူးယောက်ကလောင်အိုင်လန်မှာကျင်းပခြင်းမှာသမ္မတထရမ့်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဓိကဆင်းရဲတဲ့အကြောင်းအရာကတော့ MS-13 ဒုစရိုက်ဂန်းကြောင့်တေဆုံးဒဏ်ရာရသူတွေရဲ့မိသားစုတွေနဲ့ပတ်သက်ပြီးဆင်းရဲတာဖြစ်ပါတယ်။ဒီဂိုင်းဟာ Los Angeles မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးဂိုင်းသားအများပြားဟာ El Salvador နိုင်ငံသားတွေဖြစ်တာဖြစ်ပါတယ်။မိုးရွာစေဝါဂိုင်းတွေရဲ့အကြမ်းဖက်မှုထူပြောတဲ့ El Salvador နိုင်ငံဟာအနောက်ကမ္ဘာခြမ်းမှာတဦးချင်းဝင်ွေအနည်းဆုံးနိုင်ငံဖြစ်ပါတယ်။ MS-13 ဂိုင်းဟာလွန်ခဲ့တဲ့နှစ်နှစ်ကနယူးယောက်က Long Island မှာလူတက်မှုပေါင်း25ခုကိုကျူးလွန်ခဲ့တယ်လို့အာဏာပိုင်တွေကပြောဆိုထားတာဖြစ်ပါတယ်
။နောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့စင်ကာပူမှာပြုလုပ်မဲ့ထိပ်ကြီးဆွေးနွေးပွဲကိုဂျွန်ဆက်နှစ်မှာလုပ်ဖြစ်မယ်မလုပ်ဖြစ်ဘူးဆိုတာနောက်ပတ်ကျရင်အမေရိကန်တွေစီးရလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဂျွန်ဆက်နှစ်မှာလုပ်ဖြစ်မယ်ဆိုရင်မြောက်ကိုရီးယားအတွက်အင်မတန်အကျိုးဆင်းမယ်လို့လည်းဆိုပါတယ်။အစိုးရကတော့ဂျွန်ဆက်နှစ်မှာမလုပ်ဖြစ်ဘူးဆိုရင်နောက်ပိုင်းမှာလုပ်မယ်လို့ပြောခဲ့တာပါ။မြောက်ကိုရီးယားတို့နျူကလ িয়ার လက်နက်အစီအစဉ်ကိုတစ်ဖက်သက်ဆွံ့နှုတ်ဖို့အမေရိကန်ကတောင်းဆိုရတဲ့အတွက်ထိပ်ကြီးဆွေးနွေးပွဲကိုဖျက်သိမ်းဖို့မြောက်ကိုရီးယားဘက်ကအချက်ပြတ်နေကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ဆွေးနွေးပွဲဖြစ်မြောက်ဖို့စိတ်ကိုမျှော်လင့်နေကြအောင်ဒါပေမဲ့ဖြစ်မယ်မဖြစ်ဘူးဆိုတာကတော့ဥက္ကဋ္ဌခင်လို့သူကခေါ်တဲ့ကင်ဂျူအန်အပေါ်မှာကမူတည်ကြမ်းပြောကြခဲ့ပါတယ်။ဗိုလ်ထုတွေကအုပ်ချုပ်တော်နိုင်ငံသားတော်မူတည်မှာပြောကြခဲ့တာဖြစ်ပါတယ်။စီတာတဲ့တူတက်မှုတကယ်မတွေ့ရပဲမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုယုံကြည်သိမ်းတယ်မဟုတ်ဘူးလို့လည်းမိုက်ပွန်ပီယိုကပြောကြသွားပါတယ်။
သမ္မတထရမ့်ရဲ့သူ့ရဲ့မူဝါဒတွေအပေါ်မှာ Twitter ပေါ်မှာဝေဖန်ရေးသားချက်တွေကိုသမ္မတဒေါ်နယ်ထရမ့်အနေနဲ့ block လုပ်ခွင့်ပိတ်ပင်ခွင့်မရှိဘူးလို့နယူးယောက်မြို့တရားသူကြီးတူကဆုံးဖြတ်လိုက်ပါတယ်။လူကြိုက်များတဲ့လူမှုကွန်ရက်ပေါ်မှာ Trump ကိုတုံ့ပြန်ရေးသားတဲ့ဝေဖန်သူတွေကသူတို့ရဲ့သဘောထားတွေကိုထုတ်ဖော်ခွင့်ရှိပြီးဒေါ်နယ်ထရမ့်ကဒါကိုပိတ်ပင်မယ်ဆိုရင်ဖွဲ့စည်းပုံကနေအာမခံထားတဲ့လွတ်လပ်စွာပြောဆိုခွင့်ကိုထုတ်ဖော်ရကြလိမ့်မယ်လို့တရားသူကြီး Naomi Rees Bushwell ကဆုံးဖြတ်လိုက်တာပါ။ Twitter ပေါ်မှာ Trump နေ့စဉ်ပြောဆိုနေတဲ့ကိစ္စတွေကိုဓာတ်ရိုက်တုံ့ပြန်ကြတာတရားရုံးကထုတ်ပြန်ချမ်းထားတဲ့ Public Forum လူလူဆွေးနွေးမှုပဲဖြစ်တယ်လို့ဆိုပါတယ်။အခုအပိတ်ပင်ခံရပြီးတရားစဲခံထားရသူ9ယောက်နဲ့မှာတယောက်ကဆိုရင်သမ္မတထရမ့်ကိုပုံရဟန်းမင်းကြီးဖရန်စစ်က ိတ်မသက်မသားနဲ့ကြည့်နေပုံကိုဖော်ပြထားပြီးတကယ်ပါလို့ခင်ဗျားကိုဒီလိုမြင်ကြတယ်လို့အမည်ပေးထားတာဖြစ်ပါတယ်
။အီရန်နျူကလ িয়ার သဘောတူညီချက်မပြတ်ပြားရေးကနေဥရောပကိုသဘာဝတန်ခွေတင်ပို့မှုပုံမှန်ဆက်လက်ရရှိရေးအထိကိစ္စအများအပြားအတွက်အဓိကကြတဲ့ထောက်ခံမှုပေးနိုင်မဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ပြင်သစ်သမ္မတအီမနီယယ်မာခွန်ဟာကြားသပင်းတွေကစိန်ပီတာစတော့ပ်မြို့ကိုသွားမှာဖြစ်ပါတယ်။ပြင်သစ်သမ္မတရဲ့နေရာတာခီးစဉ်အတွင်းစီးပွားရေးကိစ္စတွေလည်းဆွေးနွေးကြဖို့ရှိပါတယ်။မစ္စတာမာခွန်ရဲ့အခုခီးစဉ်ဟာရုရှားနဲ့အမေရိကန်ကြားသဘောထားကွဲလွဲမှုနဲ့ဆိုင်နေတဲ့အချိန်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ပြည်ကတဲ့ပကဗေရာရှာကိုသွားပြီးကြင်ရဖြစ်တဲ့အတွက်ဥရောပရာရှာဆက်ဆံရေးပြည်လည်အောင်ကြိုးပမ်းတဲ့ကျပြတ်တဲ့ကိစ္စနဲ့ပတ်သက်လိမ့်မယ်လို့ဆုံးသက်သူကရှုမြင်ရပါတယ်။မစ္စတာမခွန်ကတော့အခြေအနေကိုသူနားလည်တယ်၊သမ္မတပူတင်ကိုသူကအလျှော့ပေးရမရှိဘူးလို့ဆိုနေပါလေ။ဒါပေမဲ့ရုရှားနဲ့အမေရိကန်သဘောထားကွဲလွဲမှုပြင်းထန်နေတဲ့အချိန်ယူကရိန်းတို့လိုဆီးရီးယားတို့လိုကိစ္စတွေအပါအဝင်ရုရှားနဲ့ဆွေးနွေးရတဲ့အခါမှာပြင်းစစ်သမ္မတအနေနဲ့စိတ်လေးသာမနိုင်ွယ်မရှိဘူးလို့ဆုံးသက်သူကဆိုနေကြပါတယ်။
ဒီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်လေးကိုမနက်6:00နာရီကနေပြီးတော့9:00နာရီထိ5.32 kHz 933 5.40 kHz 9839 5.48 kHz 6.53 နဲ့ဒုတိယနာရီဝက်မှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00နာရီထိပြန်လည်ထုတ်လွှင့်ကြတော့ပိုင်းလိုမီတာ20 25 30တို့ကနေဖမ်းယူလာစေပ
ါဘီယိုအမေရိကန်တန်ကမနေ့ကင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်1945မှာ Dutch လက်အောက်ကနေလွတ်လပ်ရခဲ့တဲ့အင်ဒိုနီးရှားနိုင်ငံဟာနှစ်ပေါင်း30ကျော်အုပ်စိုးခဲ့တဲ့အာနာရှင်ဆူဝါတိုကိုဖျောက်ချခဲ့ပြီးတဲ့နောက်မှာ1998ခုနှစ်မေလမှာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာခဲ့ပါတယ်။အခုပြုပြင်ကြောင်းလဲရေးတွေပြုလုပ်ပြီးနှစ်ပေါင်း20ကြာလာတဲ့အခါမှာထိုးစင်းကဒီမိုကရေစီခေါင်းဆောင်တွေပြီးခဲ့တဲ့ဂရိကူတွေဘယ်လောက်တည်ခဲ့တယ်ဘယ်လောက်ပြက်ကွက်ခဲ့တယ်ဆိုတာတွေကိုတက်ကြဆုတ်ရှားသူတွေကပြန်လည်သုံးသပ်နေကြပါတယ်။အမှန်တော့ဆူဝါတိုက1965ခုနှစ်မှာစစ်တပ်ကိုဦးဆောင်အာဏာသိမ်းယူခဲ့တာဖြစ်ပြီးကွန်မြူနစ်လိုတန်လျာရှိသူတွေရှိသူပြင်းထန်တက်ပြီးတိုင်းဒေသလူမျိုးစုတွေတပန်းလောက်ထိကိုတတ်ဖြတ်ခဲ့တာဖြစ်ပြီးနှစ်ပေါင်း30အာဏာရှင်ဖြစ်နေအုပ်ချုပ်ခဲ့တာဖြစ်ပါတယ်။1998ခုနောက်ပိုင်းလက်လက်ဆက်ထုတ်ပေါ်ပြောဆိုခွင့်ကိုအားပေးလာခဲ့ပေမယ့်မတူကွဲပြားမှုကိုတီးခံခွင့်မှုအထူးသဖြင့်သဘောထားကင်းပါတဲ့ Islamic တွေကမကြတာကိုတွေ့နေရပါတယ်။1998ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ Islam ကဲတင်သူများတပ်ဦးနဲ့ Sharia ဥပဒေချန်တုံးကြီးတောင်းဆိုတဲ့ Indonesia Mujahideen Council ကိုလည်းပေါ်ထွက်လာခဲ့တာဖြစ်ပါတယ်။